ယူကရိန်းသမ္မတဗိုလိုရီမာဇလင်စကီဟာမြို့တော်ခီယက်မြို့တော်ကနေထွက်ခွာပြီးနိုင်ငံတောင်ပိုင်းကစစ်တပ်အသင်းမိုက်ကိုလိုက်မြို့ကိုသွားရောက်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်လေးလနီးပါးတာကာလအတွင်းတောင်ပိုင်းမြို့ကိုယူကရိန်းခေါင်းဆောင်သွားရောက်တာဖြစ်ပါတယ်။
Дякую кожному, кожній з вас за велику роботу, за велику службу.
နိုင်ငံကိုကာကွယ်ပေးနေတဲ့အတွက်တဝူးချင်းတယောက်ချင်းနဲ့မိသားစုတွေကိုကာကွယ်ပေးနေတဲ့အတွက်မြင့်မြတ်လာတဲ့တာဝန်ထမ်းဆောင်မှုအတွက်အားလုံးကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတကမိုက်ကိုလိုက်ဒေသရှေ့တန်းမှာခုခံကာကွယ်နေကြတဲ့တပ်ဖွဲ့တွေထံသွားရောက်စင်မှာပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်းဘက်စ်ဒေသမှာတော့တိုက်ပွဲတွေဆိုးရွားပြင်းထန်နေစေဖြစ်ပါတယ်။အရှေ့ပိုင်းမြို့စီဘာရိုဒွန်းနက်မြို့အနီးကခြေရွာတင်မှာတိုက်ပွဲတွေပြင်းထန်နေကြောင်းလဲယူကရိန်းအာဏာပိုင်တို့ကပြောပါတယ်။စီဘာရိုဒွန်းနက်မြို့ကိုထိန်းချုပ်နိုင်ရေးရုရှားတပ်ဖွဲ့တွေကြိုးစားနေတာသတင်းပတ်တွေနဲ့ချီကြမ်းမြင့်လိုက်ခဲ့ပါပြီ။ဒါပေမဲ့လည်းမြို့အနီးမှာလက်ရှိတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်နေပြီးမြို့တစ်ခုလုံးကိုတော့ရုရှားတို့မထိန်းချုပ်နိုင်သေးဘူးလို့လူဟန်စ်ဒေတာအုပ်ချုပ်ရေးမှူးစာဟီဟိုင်ဒိုက်က Telegram မှာပြောဆိုထားပါတယ်။အနီးကခြေရွာတွေမှာခက်ခက်ခဲခဲတိုက်ခိုက်နေကြပြီးရုရှားတို့ဘက်ကထိုးဖောက်နိုင်ဖို့ကြိုးစားပေမဲ့လည်းယူကရိန်းဘက်ကဖက်ပေါင်းစုံကနေခုခံကာကွယ်နေတယ်လို့သူကပြောပါတယ်။စီဘာရိုဒွန်းနယ်မြို့နဲ့မြစ်တစင်းမဲချတဲ့ယူကရိန်းကိုထိန်းချုပ်ထားစေဖြစ်တဲ့ Lanschank မြို့ကိုရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းအလဲပိုင်းက Lanschank နဲ့ Karamanchak ဒေသတွေကရေနံကျက်ဆက်ယုံနဲ့ရေနံသွလောင်ယုံတွေကိုရုရှားတပ်ဖွဲ့တွေဖျက်ဆီးပစ်ခဲ့တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောဆိုထားပါတယ်ရှင်။